ဒမ်မြေဩဇာပြပတင်ဖို့ရာကိုယာယီရဆိုင်ထားမယ်လို့တရုတ်နိုင်ငံရဲ့ဒမ်မြေဩဇာထုတ်လုပ်ရေးလုပ်ငန်းကြီးတွေက ပြီးခဲ့တဲ့ရက်ပိုင်းကနေကြေညာခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံအတွင်းမှာဓာတ်မြေဩဇာဈေးတွေပိုတက်လာပါတယ်။ဒီအတွက်မြန်မာလေယာဉ်လုပ်ငန်းမှာလည်းတစုံတရာရိုက်ခတ်မှုတွေရှိနိုင်တယ်ဆိုပြီးခန့်မှန်းနေကြပါတယ်။ရန်ကုန်ကပြောပြလာတဲ့ဒီသတင်းပြေဆိုကိုတော့ကိုအောင်မြတ်သူပြောပြပေးပါရှင်။
မြန်မာနိုင်ငံကဝယ်ယူသုံးစရာတဲ့တရုတ်နိုင်ငံထုတ်ဓာတ်မြေဩဇာတွေအခုနှစ်တည်းမှာဈေးအမတန်တက်လာပါတယ်။တင်သွင်းမှုကလည်းအရင်နှစ်တွေကထက်လျော့နည်းသွားပါတယ်။ ကိုဗစ်ကပ်ရောဂါရိုက်ခတ်မှုကြောင့်ဓာတ်မြေဩဇာဈေးနှုန်းကတစ်ကဘာလုံးအတိုင်းအတာနဲ့သုံးဆလောက်တက်သွားပြီးပြည်တွင်းမှာလည်းမနှစ်ကထက်အဝင်ရောကျသွားကြောင်းမြန်မာစီးပွားကူးသန်းဌာနရဲ့အမြင်အတွင်းကိုဦးမင်းမင်းက VOA ကိုပြောပါရယ်။နိုင်ငံများစုကအခုလိုကာလမှာနိုင်ငံအလိုက်ကုန်သွယ်ရေးထိန်းချုပ်တဲ့အစီအစဉ်တွေချမှတ်နေတာကြောင့်လည်းအခုလိုဈေးတွေတက်လာတာဖြစ်နိုင်ကြောင်းသူကပြောပါရယ်။
ဒီကတော့တော်တော်မြင့်ပါလားတော်တော်ရုပ်မြင့်ပါလားကျွန်တော်တို့ဒီကျွန်တော်တို့ရဲ့ဇာတ်စိတ်ကြတယ်ကျွန်တော်ကအမြင်ဆိုရင်ဒီလေမှုကကြပါလားဟိုတန်းကြောတာနဲ့ပတ်သက်တဲ့ဇာတ်မှုကအမြင်လုံးကြောင်းတော့မပြောနဲ့ဆက်တယ်ကျွန်တော်တို့ပတ်တော်ရုပ်တဲ့ဥပမာမနစ်ကားရဲ့ခါလို့ရှိရင်ကျွန်တော်ကဒီပြင်းမှုကဟိုလောက်ကြပါတယ်အခုဆိုရင်စံချိန်တော်တော်ရောက်တာကျွန်တော်စက်ကုန်းပေါင်းမောက်ရောက
က်2500နဲ့2800ကြားရှိပေမဲ့ဒီနှစ်မိုးရဲမှာတော့ကြက်3500အထိတက်လာပါဗျ။ချိုးနေရာတွေမှာတအိတ်ကိုကြက်4000ကျော်အထိပေးဝယ်နေရကြောင်း ARA တိုင်းအင်ကပူမျိုးနယ်ကလဲစဲအိတ်ကစိုက်ထားတဲ့စောတော်ရဲ့သူကပြောပါတယ
်။ဦးစီလာမှာတန်းမီဝတ်တာတွေကမကြည့်ပါသေးဘူး။ဒါကြီးငွေကြီးတွေလည်းကြာခဲ့။ဈေးနှုန်းကရင်းညာနေတော့မှ5000ကျော်။ဦးရတိုင်းက4000ကျော်ကျော်ကလန်းပြီ။ဒီနေ့စာကြောပြည့်ကြတဲ့အကြီးတော်မမြတော်မှအရင်ကတော့ရအောင်တော့လုပ်တာပါပဲဗျာ။တော်တော်လေးကိုစဉ်းစားပြီးအလုပ်လုပ်နေရည်ရည်လည်းကြီးတော့ညာဆိုင်ဖို့တော့မကူမနေလို့
။တေကောက်ဓမ္မဩဇာ383လို့စေကအတွက်တစ်နှစ်ကိုကျက်15သိန်းလောက်ကုန်ကြစည်းရှိကြောင်းသူကပြောပါရယ်။မြန်မာနိုင်ငံအတွက်လိုအပ်တဲ့ဓမ္မဩဇာကိုတရုတ်နိုင်ငံကနေသင်းမောနဲ့အများဆုံးတင်သွင်းနေတာပါ။ဓမ္မဩဇာဝယ်လိုအားကနေရာတိုင်းမှာကြီးနေတဲ့အတွက်လည်းစည်းတက်နေတာလို့မြန်မာနိုင်ငံဓမ္မဩဇာမျိုးစေ့နဲ့စိုက်ပျိုးရေးလုပ်ငန်းရှင်အသင်းကတာဝန်ရှိသူတူက VOA ကိုဖြေချခဲ့ပါတယ်။ Statista အဖွဲ့ရဲ့သုတေသနစာရင်းအရဆိုရင်တရုတ်နိုင်ငံက Nitrogen Phosphate Potash ဒီဓမ္မဩဇာ3မျိုးကိုထုတ်လုပ်တဲ့နှုန်းက2015ခုနှစ်မှာအမြင့်ဆုံးဖြစ်ပြီးတန်ချိန်သန်းပေါင်း 84.3 တန်ရှိခဲ့ပါတယ်။အဲ့ဒီနှုန်းက1990ပြည့်နောက်ပိုင်းအမြင့်ဆုံးမှာအဲ့ဒီနောက်တစ်ပြေးပြေးကျလာပြီး2020မှာတန်ချိန်သန်းပေါင်း 53.96 ပဲရှိပါတယ်။တရုတ်ဓမ္မဩဇာလုပ်ငန်းကြီးတွေကတော့ပြည်တွင်းသုံးဆွဲမှုလုံလောက်အောင်ပြည်ပတင်ပို့တာကိုရပ်ဆိုင်းထားတာလို့ဆိုပါတယ်။ပြည်ပဝယ်လိုအားနဲ့ပြည်တွင်းသုံးဆွဲမှုတွေရှိနေပေမဲ့ထုတ်လုပ်နှုန်းကျတာလောင်စာဆီဈေးကြီးရတွေကြောင့်တရုတ်ရဲ့ဓမ္မဩဇာဈေးတွေကအခုနှစ်မှာအမြင့်ဆုံးကိုရောက်နေတယ်လို့ The Economist Time သတင်းစာကရေးသားထားပါတယ်ခင်ဗျာ။